ပုံမှန်66ကကြီးကိုဖျက်သိမ်းပေးဖို့တက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာသမားတွေတောင်းဆိုနေကြပေမဲ့ဒီပုံမှန်ကိုဖျက်သိမ်းရေးအစားပြင်ဆင်ရေးကိုပဲလုပ်ဖို့အမျိုးသားလွှတ်တော်ကမဲခွဲဆုံးဖြတ်ခဲ့ပါတယ်။ဖျက်သိမ်းရေးအစားပြင်ဆင်ရေးဘာကြောင့်လုပ်ရတယ်လဲဆိုတာကိုတော့လွှတ်တော်ကိုယ်စားလှယ်တွေကိုဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကပြောပြပေးမှာပါရှင်
။ဆက်သွယ်ရေးပုံမှန်66ကကြီးကိုလုံးဝဖျက်သိမ်းမဲ့အစားပြင်းစင်သုံးဆွဲဖို့ကိုသာ NLD ကိုယ်စားလှယ်အများစုလွှမ်းမိုးထားတဲ့အမျိုးသားလွှတ်တော်ကဒီကနေ့မဲပေးဆုံးဖြတ်ခဲ့ကြတာပါဥပဒေချမ်းကော်မတီရဲ့ပြင်းစင်ချက်အရ66ဂါကြီးအရတရားစွဲခံရရင်အာမခံရတာမျိုးထောင်နှံကို၃နှစ်အထိပြင်းစင်သတ်မှတ်ထားတယ်လို့ NLD အမျိုးသားလွှတ်တော်ကိုယ်စားလှယ်ရှင့်နေဦးအောင်သိန်းကရှင်းပြပါတယ
်66ဂါကြီးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြင်းဖြစ်ဖို့ကြိုးရရရှိတယ်ပေါ့ဗျာကျွန်တော်မဖြစ်ဘူးပြင်းတာကိုတည်ပြုတာထွက်လောက်ကကြီးရဲ့သတ်မှတ်ထားတဲ့ဟွာကို၃နှစ်ဆိုတာကိုလက်ခံတယ်ပေါ့။ဟိုအမကံပြီးတာဆိုတာကိုလက်ခံတယ်ပေါ့ဗျာ
။ရာဇဝတ်ကြီးပုံမှတ်ထဲမှာဂုံတိတ်ခါထိခိုက်ညှိုးနှွမ်းမှုကိုအကာအကွယ်ပေးတဲ့ပုံမှတ်900ဆိုတာရှိပေမဲ့လွှတ်တော်မှာပြဋ္ဌာန်းအတည်ပြုထားတဲ့ပုံမှတ်66ကကြီးရဲ့အကာအကွယ်ပေးနိုင်မှုကပိုကျယ်ပြန့်တယ်လို့လွှတ်တော်ကလည်းဦးအောင်သိန်းကပြောပါတယ်
။ကျွန်တော်တို့ဒီဥရကျန်းကော်မတီအနေနဲ့ကြည့်ရတာတော့အဲ့ဒီလိုဖျက်လိုက်မယ်ဆိုရင်ဒီ internet ကနေ facebook ကနေပြီးတော့ဆဲဆိုတာကြီးမောင်းတာကြီးချိန်ကြောက်တာကြီးပြည်သူတွေမဟုတ်မတရားခံရတဲ့ဟာကြီးဂုံဒီပြောင်းလုပ်တဲ့ဟာကြီးဘယ်ဥတွေနဲ့အကာအကွယ်ပေးမလဲဆိုရယ်ပြဿနာပေါ့ဒါမဲ့ချို့ရလဲအဲ့ဒီဂုံသိက္ခာညှိုးနှိုင်းလဲဆိုရယ်ကိစ္စရကဂျာသာကြီးမှပုံမှန်900ရှိတာပဲလို့ပြောတယ်ကျွန်တော်တို့ဒီဆက်သွယ်ရေးဥတွေဟာထွတ်တော်ကပြတ်ထန်းတဲ့အထူးဥတွေဂျာသာကြီးကရေဘူးရဥတွေ general law အဲ့တော့ဒီ special law general law overrule လုပ်ရဲ strong move ရဲ့ပေါ့နော
်ရာဇာကြီးပုံမှန်900နဲ့66ဂါကြီးကွာချားချက်ကိုလည်းဥအောင်သိန်းကရှင်းပြပါတယ
်ဆိုရပါသူကျွန်တော်ဆက်လို့ရည်ဥရိယဒီဟာအရေးယူဖို့မလိုဘူးအရေးမယူသင့်ဘူးဆိုပြီးရင်ဒီရာဇာကြီးဥရိပုံမှန်900ပဲကိုပြောင်းပြီးတော့ပြည်တံတူစုံတရားပေးလို့ရတယ်အဲရာဇာကြီးဥရိနဲ့ဆွဲထားတဲ့ဟာကိုတော့ပြောင်းပြီးတော့ကျွန်တော်တို့အထူးဥရိဖြစ်တဲ့ဆက်သွယ်ဥရရဲ့ပုံမှန်နဲ့အပြစ်ပေးလို့မရဘူး။ဒီဘက်ကဆက်သွယ်ဥရရဲ့ဂုံသိကထိခိုက်မှုဟာလူတယောက်ရဲ့လက်ထက်ကဖုန်းနဲ့ပဲဗမာပြည်ပြည်လုံးနဲ့ကဘာကိုကျော်ပြီးတော့ဂုံသိကထိခိုက်မှုကြီးဖြစ်တဲ့အတွက်ကြောင့်ဂုံသိကထိခိုက်မှုရဲ့အတိုင်းတာဟာကွာချက်အကြီးကျယ်ရှိရဆိုအဲ့လိုမြင်တယ်။အဲ့တော့ဒီဟာမဟုတ်မတရားလူကြံဆွဆဲလူလူတွေအတွက်တော့အကာအကွယ်ပေးရမယ့်ဥရတရားရှိနေတယ်လို့ကျွန်တော်တို့ဘက်ကအဲ့လိုရှုမြင်တာပေါ့လေနော်။
ချောစရောက်ကကြီးပြင်ဆင်ရေးကိုအမျိုးသားလွှတ်တော်မှဒီကနေ့ဆုံးဖြတ်လိုက်တယ်ဆိုပေမဲ့ဒါဟာဥပဒေအရအတိမဖြစ်သေးပဲပြည်သူလွှတ်တော်မှထပ်မံဆွေးနွေးရအောင်မှဖြစ်တယ်လို့အကယ်၍မကြေလည်ခဲ့ရင်ပြည်ထောင်စုလွှတ်တော်အဆင့်ထိဆွေးနွေးရအောင်မှဖြစ်ပါတယ်။ချောစရောက်ကကြီးလုံးဝဖြတ်သိမ်းနိုင်ရေးဆုံးဖြတ်ချက်ကြောက်အောင်ပြည်သူလွှတ်တော်မှဆက်လက်ကြိုးပမ်းသွားမယ်လို့ဒီမိုကရေစီဖွံ့ဖြိုးတိုးတက်ရေးလှုပ်ရှားမှု ACCD အဖွဲ့ကမတ်တင်စာရှင်းလင်းကြီးကပြောပါတယ်
တော့ပြည်ထောင်ရေးကိစ္စကြီးကတော့မျိုးသားလွှတ်တော်မှာရှုံးနေသွားခဲ့ပြီးတော့ပြင်ဆင်ရေးလုပ်မယ်ဆိုပြီးဥပဒေကျမ်းကနေတင်ပြလာတဲ့ပြင်ဆင်ချက်တွေကလည်းမလွန်တော့သေးဘူးအဲ့တော့ဝန်ထမ်းကြီးရဲ့အဲတော့ဒါပေမဲ့လည်းအားရှော့မှာမဟုတ်ပါဘူးပြည်သူလွှတ်တော်မှာရတဲ့အခွင့်အလမ်းတွေကနေပြန်ဆက်ပြီးကြိုးစားပါတော့
အမျိုးသားလွှတ်တော်မှာချုပ်စစ်ကြောက်ကကြီးနဲ့ပတ်သက်လို့ပြင်ဆင်တဲ့ဒီကနေ့ဆုံးဖြတ်ချက်အပေါ်ပြည်ထောင်ရေးဝန်ကြီးဌာနရှိနေချုပ်ယုံတရားရုံးချုပ်တို့ကတာဝန်ရှိပုဂ္ဂိုလ်တွေကိုဖိတ်ခေါ်ပြီးအမျိုးသားလွှတ်တော်ဥပဒေချမ်းကော်မတီကဆွေးနွေးအတည်ပြုပြီးရင်ပြည်သူလွှတ်တော်မှာဆက်လက်ဆွေးနွေးကြအောင်မှာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။အခုလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုထိခိုက်စေတယ်လို့ဝေဖန်ခံနေရတဲ့ဆက်သွယ်ရေးဥပဒေပုံမှန်66ကကြီးကိုအပြီးပယ်ဖြတ်ပစ်ဖို့တောင်းဆိုနေချိန်မှာပဲအမျိုးသားလွှတ်တော်မှာပြင်ဆင်မလားဖြတ်သိမ်းမလားမဲခွဲခဲ့ကြတာမှာတော့ပြင်ဆင်ရေးဘက်ကမဲတာခဲ့တာကြောင့်ပြင်ဆင်ဖို့အမျိုးသားလွှတ်တော်ကဆုံးဖြတ်လိုက်တဲ့ပေါ်ဝေဖန်နေကြပါတယ်။ဒီဥပဒေကိုပြည်သူလွှတ်တော်မှာလည်းဆက်ပြီးဆွေးနွေးဦးမှာဖြစ်တဲ့အကြောင်းအပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE သတင်းတောက်မေခါကပြောပြမှာပါရှင်
။ဒီပုံမှန်နဲ့အေးအေးယူခံရသူတွေလည်းပိုတိုးလာနေချိန်ပြည်သူအချို့နဲ့တက်ကြွလှုပ်ရှားသူအချို့ကဒီဥပဒေကိုဖျက်ဖို့တိုက်တွန်းနေကြတာပါဒီကနေ့မှာတော့အမျိုးသားလွှတ်တော်ဘက်ကပြင်ဆင်ဖို့တောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီဥပဒေချမ်းကိုပြည်သူလွှတ်တော်မှာဆက်လက်ဆွေးနွေးပြီးလွှတ်တော်နှစ်ရက်အတွင်းသဘောထားကွဲလွဲခဲ့ရင်တော့မဲခွဲဆုံးဖြတ်ပြီးမှဥပဒေကိုအတည်ပြုပြဋ္ဌာန်းမှာဖြစ်ပါတယ်ဒီကနေ့ဒီဥပဒေကိုပြင်ဆင်ဖို့တောင်းဆုံးဖြတ်လိုက်တဲ့အမျိုးသားလွှတ်တော်အပေါ်မှာတော့ဝေဖန်မှုတွေထွက်ပေါ်နေပါတယ်ဒီပြင်ဥပဒေပညာရှင်အချို့ကလည်းလက်ရှိပြင်ဆင်ချက်ဟာပြည်သူကိုပိုပြီးဒုက္ခရောက်စေတဲ့လုပ်ပိုင်ခွင့်တွေကိုပေးထားတာကြောင့်ပြင်ဆင်ချက်ဥပဒေချက်အပေါ်ကိုဝေဖန်ထောက်ပြတာပဲ ရှိနေပါတယ်။အခုလွတ်တော်ရဲ့ဆွေးနွေးကြစဉ်ဆက်သွယ်ရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းထဲမှာတော့တက်ကြွလှုပ်ရှားသူတွေဘက်ကအစိုးရဘိုင်းနဲ့ရောလွတ်တော်နဲ့ပါတွေ့ဆုံဆွေးနွေးပြီးပေးပို့ထားတဲ့အကြံပြုချက်တွေနဲ့ပတ်သက်လို့လေခဲ့သွင်းစဉ်းစားမှုမရှိခဲ့ဘူးလို့66ကဥပဒေဖြတ်သိမ်းရေးဥဆောင်လှုပ်ရှားနေသူတဦးဖြစ်တဲ့မောင်ဆောင်ခါကပြောပါတယ်
ကိုကြီးပုံချေတဲ့ဥပဒေအရလို့ရင်အခြားဥပဒေတွေအားလုံးကိုပြင်နိုင်ဖြစ်နိုင်တယ်အတူတူပြဋ္ဌာန်းနိုင်တဲ့အခြေအနေ NLD မှာရှိတယ်အဲဆိုအဲ့လိုမျိုးရှိနေတဲ့အခွင့်အရေးကိုတိုင်းပိုင်းနေနေအတုံးချပြီးတော့ဒီလိုမတရားဖြစ်နေတဲ့ဆက်တွေဥပဒေတွေကဒီပုံမှာ66ခန်းကြီးလိုဟာမျိုးကိုအမြန်ဆုံးပယ်ဖြတ်ဖို့မကြိုးစားခင်းနဲ့ဆက်လက်ထားရှိဖို့ဟိုဒီဆန္ဒပြုတယ်မဲပေးကြတယ်ဆိုတာတော့တော်တော်ကြီးဟိုရုပ်ပြက်သွားတယ်လို့ဆိုတော့ယင်းဒီလက်ရှိဒီဖြစ်တော့တန်းကာလဟာအဲ့ဒီစိတ်တက်ချေလေလို့ရတဲ့ပုံစံလို့ကျွန်တော်အမြင်နဲ့ဥပဒေပြင်ဆင်ရေးသိချရရင်မှာပြည်သူတွေလည်းအတင်းပြင်းတောင်းဆိုတာရှိတယ်အဲ့တော့ကျွန်တော်ကတော့ဒီလက်ရှိပြင်ဆင်ချက်ကိုတော့ကျွန်တော်ကဟိုဒီလိုစိတ်မချမ်းသာဘူးလို့ပြောမှာလေဟုတ်
ကျွတ်တော်မှာဆွေးနွေးနေတဲ့ဥပဒေချမ်းမှာတော့အာမခံပေးနိုင်တဲ့ပြစ်မှုအဖြစ်သတ်မှတ်တာအပါဝင်အစားထိုးပြင်ဆင်ချက်တွေလည်းထည့်သွင်းထားပါတယ်ဆက်သွယ်ရေးပုံမှာ66ခါနဲ့ပတ်သက်လို့အခြေတင်ဖြစ်စရာတွေထွက်ပေါ်နေချိန်မှာပဲဒီဥပဒေနဲ့အဖမ်းဆီးတွေလည်းပို့ပြီးတော့တိုးလာနေပါတယ်လက်ရှိမှာဒီဥပဒေနဲ့အရေးယူခံထားရသူဥယျာဉ်ဟာ81ဦးခန့်ရှိနေတယ်လို့ဒီဥပဒေပြင်ဆင်ရေးအတွက်လှုပ်ရှားနေတဲ့လူမှုအဖွဲ့အစည်းတွေကကောက်ယူထားတဲ့စည်းရုံးတွေကဖော်ပြနေပါတယ်အဲ့ဒီဆက်သွယ်ရေးဥပဒေပုံမှာ66ခါနဲ့တိုင်ကြားခံရသူအများစုဟာအာမခံမရပဲအချုပ်ထောင်တွေကနေအမှုရင်ဆိုင်နေရတာဖြစ်ပြီးအများစုကတော့တရင်သမားတွေပါဒီဥပဒေနဲ့ပတ်သက်လို့ဒီဥပဒေကြောင့်အေးအေးယူခံရတဲ့တရင်သမားတွေအတွက်ရှေ့နေအကျိုးဆောင်လှုပ်ဆောင်နေတဲ့ရှေ့နေဥက္ကင်မောင်မြင့်ကတော့ပြင်ဆင်ချက်ဥပဒေချမ်းကြောင့်ပြည်သူတွေပို့ပြီးဒုက္ခရောက်စေဖို့ရှိနေတယ်လို့ခုလူထောက်ပြပြောဆိုလိုက်ပါတယ
်ပြင်ဆင်လိုက်တယ်ဆိုပေမဲ့တာမန်အရေးမပါတဲ့အချက်တွေကိုပြင်ဆင်လိုက်ပြီးအဓိကဖြစ်တဲ့ဒီရေးရေးဖိုင်တော့ပြမှုဖြစ်တယ်ဆိုတာကိုမပြင်ဆင်နိုင်ဘူးအဲ့ဒီအပြင်ကိုသူရဲ့လုတ်ပိုင်ခွင့်นี่ဘောင်ကျဲသွားအောင်လို့ဒီဝန်ကြီးရဲ့ခွင့်ပြုမိတ်မလိုတော့ဘူးဆိုတဲ့အခါမှာရဲလက်ကိုလုံးဝအနှင်းလိုက်တဲ့ဥပဒေဖြစ်သွားတဲ့အတွက်ဒီဥပဒေကိုကြကြနာနာခိုင်ခိုင်မာမာဥပဒေနဲ့အညီမဆောင်ရနိုင်ဘူးဆိုရင်ဒီပြင်ဆင်ချက်ဒီအလွန်အန္တရာယ်ကြီးသောပြည်သူတွေအတွက်အလွန်အင်မတန်ကိုဆွေးရုံပွဲကောင်းသောပြင်ဆင်ချက်ဖြစ်တယ်လို့ဒါကျွန်တော်တို့မှတ်ချက်ပြုလိုပါတယ်ခင်ဗ
ျဒါပြင်ရှေ့နေပညာရှင်တဦးဖြစ်တဲ့ဦးရောဘတ်စန်းအောင်ကလည်းဥရီကျင်းဝင်နဲ့မကန့်ညီတဲ့ပြင်ဆင်ချက်ကိုအတည်ပြုလိုက်တဲ့တွတ်တော်ရဲ့ယက်တီချက်ကိုမေကွန်းထုတ်เสียဖြစ်နေတယ်လို့ဝေဖန်သွားပါတယ်
။ကောင်းတဲ့လက္ခဏာအားနေပြီးတော့မကောင်းတဲ့လက္ခဏာအားများစီတဲ့ပြင်ဆင်ချက်ဖြစ်တဲ့အတွက်ဒါလည်းပဲလုံလောက်တဲ့ပြင်ဆင်ချက်လို့ပြောလို့မရသေးဘူးကြ။ဖြစ်ပေါ်လာတဲ့အမှုအခြေအနေတွေအရရကတော့အကောင်းတဲ့ကဏမဆောင်ဘူး။တခြားဥရီတွေရှိနေတာနဲ့နေပြတ်ထန်းလာတာမလို့အပင်းနဲ့ပြတ်တမ်းတာရှင်းရှင်းလင်းဆိုတာလေဒီရောက်မှုမရှိပါဘူး။ရက်သက်ကြီးမှပြတ်တမ်းခြင်းတည်ရှိရတဲ့အတိုင်းဒါအထက်လောက်တာ
။လက်ရှိပြင်ဆင်မှုတင်သွင်းထားတဲ့ဆက်သွယ်ရေးဥပဒေချမ်းမှာပုံမှန်66ခါနဲ့အမှုဖွင့်တိုင်ကြားခံရသူတွေကိုအာမခံပေးဖို့အပြင်အဲ့ဒီပုံမှန်66ခါနဲ့အမှုဖွင့်ဖို့အတွက်ဆက်သွယ်ရေးဝန်ကြီးဌာနရဲ့ကြိုတင်ခွင့်ပြုချက်ယူစရာမလိုအောင်လည်းပြင်ဆင်ထားပြီးရဲရဲပိုင်းဥပဒေတစ်ခုအနေနဲ့ဥပဒေချမ်းမှာဖော်ပြထားပါတယ်။တိုင်ကြားတာမှလည်းနင့်နာသူကိုယ်တိုင်ဒါမှမဟုတ်နင့်နာသူကကိုယ်စလဲလွှဲစာပေးထားတဲ့တိုင်ကြားခွင့်ရှိသူကပဲအမှုဖွင့်ခွင့်ရှိရဲဆိုတဲ့အချက်ပါထည့်သွင်းဖော်ပြထားပါရှင်